မင်္ဂလာပါတက္ကသိုလ်ဘာသာပြန်နဲ့စာအုပ်ထုတ်ဝေရေးဌာနတည်ထောင်ခြင်း69နှစ်မြောက်အခမ်းအနားမေ31ရက်ကကျင်းပတဲ့ဒီသတင်းကိုဖတ်ရတဲ့အခါဘာသာစာပေနဲ့ပတ်သက်လို့တန်ဝေကပွားမိပါတယ်အစိုးရဌာနကပြည်သူဌာနတစ်ခုရဲ့ကံကြမ္မာဟာပြည်သူအတွက်အသုံးဝင်မှုမဝင်မှုပြည်သူကိုအကျိုးပြုနိုင်မှုမနိုင်မှုနဲ့မဆိုင်ပဲနိုင်ငံရေးရာသီဥတုကိုမှီနေရပါလားနိုင်ငံရေးရာသီဥတုကြမ်းရင်ကြမ်းတယ်လို့ပြည်သူအကျိုးပြုဌာနတွေလည်းမှိန်ရပါလားဆိုတဲ့တန်ဝေကပါတက္ကသိုလ်ဘာသာပြန်နဲ့စာအုပ်ထုတ်ဝေရေးဌာနကလွတ်လပ်ရေးနဲ့အတူမွေးဖွားလာတဲ့ဌာနပါမြမစာပေလောကပညာရှင်လောကမှာနေလူလောက်လူထင်ရှားတဲ့ဆရာကြီးမင်းသူဝန်ကကမကထဦးစီဦးဆောင်ပြုပြီးထောင်ခဲ့တဲ့ဌာနကြီးပါဘာသာပြန်ဌာနဟာတက္ကသိုလ်တစ်ခုအတွက်လူကိုလိုအပ်ပါတယ်အထူးသဖြင့်လွတ်လပ်ရေးရာဂါစမြမတက္ကသိုလ်တစ်ခုအတွက်ပိုးပြီးလိုအပ်ပါတယ်ကဘာမှာပညာရက်တွေကအရှိန်အဟုန်နဲ့တိုးတက်ထွန်းကားနေမဟုတ်လားပြီးတော့အဲ့ဒီပညာရက်တွေကဘာသာကြားစာနဲ့အထူးသဖြင့်အင်္ဂလိပ်ဘာသာနဲ့ပေါ့လေဒါပေမဲ့လွတ်လပ်ရပြီးတဲ့နောက်ပိုင်းမှာဗမာဘာသာနဲ့တင်ကြားရေးကုဗမာစာကိုရှေ့တန်းပြန်ပို့ရေးတာဝန်ကမြမတိုင်းမှာတာဝန်ရှိသေးတာကိုအဲ့ဒီပဲဥလှည့်ရသေးတော့အင်္ဂလိပ်ဘာသာဖတ်နိုင်နားလည်နိုင်တဲ့ဥယေကတဖြည်းဖြည်းနည်းလာတာသဘာဝပါပဲဒီတော့ကမ္ဘာပညာရပ်တွေနဲ့ဗမာတွေအလန်းဝေးသွားမဲ့အန္တရာယ်ကရှိနေပါပြီဒါကြောင့်မြမနိုင်ငံဘာသာပြန်အသင်းရှိခဲ့ရသလိုတက္ကသိုလ်မှာဘာသာပြန်ဌာနဆိုတာရှိဖို့လူကိုလိုအပ်တာပေါ့ဒါကြောင့်ဘာသာပြန်တာဝန်ကိုဆရာကြီးဥဆောင်တာဝန်ယူခဲ့တာပါတက္ကသိုလ်တစ်ခုမှာစာအုပ်ထုတ်ဝေရေးဌာနဟာအသေးနှလုံးပါနိုင်ငံရေးချာမှာလည်းတက္ကသိုလ်တစ်ခုထောင်းရင်စာအုပ်ထုတ်ဝေရေးဌာနကပူးတွဲပါလာရမည်မဟုတ်လားဒါမှတက္ကသိုလ်ဆရာတွေကျောင်းသားကျောင်းသူတွေရဲ့သူတေသနစာပေတွေကိုတက္ကသိုလ်ကအလွဲတကူပုံနှိပ်ထုတ်ဝေပေးနိုင်မှာဒီလိုထုတ်ဝေပေးနိုင်မှလည်းတက္ကသိုလ်ပညာရေးလောကရဲ့အသက်ဝိညာဉ်လို့ဆိုရမယ်သူတေသနပညာထွန်းကားမှာကိုတက္ကသိုလ်တစ်ခုမှာစာအုပ်ထုတ်ဝေရေးဌာနရဲ့လို့မရှိရင်တက္ကသိုလ်အင်ကပြည့်စုံနေလို့ဘယ်ပြောလို့ရနိုင်ပါမလဲဒါကြောင့်စာအုပ်ထုတ်ဝေရေးတာဝန်ကိုလည်းဆရာကြီးဦးဆောင်တာဝန်ယူခဲ့တာပါဦးဆောင်တာဝန်ယူခဲ့တဲ့အတိုင်းတက္ကသိုလ်ဘာသာပြန်နဲ့စာအုပ်ထုတ်ဝေရေးဌာနတာဝန်ကြီးခဲ့ပါတယ်ဘာသာပြန်မို့လို့စာအုပ်ထုတ်ဝေရေးထုတ်ဝေရေးမို့လို့ဘာသာပြန်နဲ့ပတ်သက်လို့ဆိုရင်အဲ့ဒီဌာနမှာတာဝန်ထမ်းဆောင်ခဲ့တဲ့ပညာရှင်တွေကပြင်ပဘာသာပြန်လောကမှာပါနေရာရခဲ့ကြအလေးစားခံခဲ့ကြရပါတယ်နာမည်ထုတ်ဆိုပြောရရင်ဆရာကျော်အောင်တို့ဆရာမင်းကျော်တို့ပေါ့သူတို့လိုပုဂ္ဂိုလ်တွေကဘာသာပြန်ဌာနမှာအမှုထမ်းနေကြတာဒီဌာနရဲ့ကျေးဇူးကြောင့်အင်္ဂလိပ်ဘာသာပညာရဲ့ဝေါ်ဟာရတော်တော်များများဘာသာပြန်ဆိုပြီးရှိနေခဲ့တယ်လို့သိရပါတယ်သိပ္ပံပညာရဲ့ပညာရှင်တွေနဲ့ဆွေးနွေးတိုင်ပင်ပူးတွဲအလုပ်လုပ်ခဲ့ကြတယ်လို့လည်းမှတ်သားရပါတယ်အကြောင်းအမျိုးမျိုးကြောင့်အများပြည်သူလက်ထဲမရောက်ခဲ့တဲ့စာအုပ်စာတမ်းတွေလည်းရှိပါတဲ့ဥပမာပြောရရင်ခလေးတုတ္တယတနာတိုက်လို့စာအုပ်မျိုးစာအုပ်ထုတ်ဝေရေးလို့ဆိုပေမဲ့ဒီဌာနကထုတ်ဝေရေးတက်တဲ့တာဝန်ယူခဲ့တာမဟုတ်ပါဘူးပြုစုရေးတာဝန်လည်းယူခဲ့ပါတယ်အထင်ရှားဆုံးစာအုပ်ကတက္ကသိုလ်မြန်မာအဘိဓာန်စာအုပ်ပါမြန်မာစာပေသမိုင်းမှာစနစ်တကျပြုစုထားတဲ့အဘိဓာန်စာအုပ်တွေထဲမှာအစောဆုံးလို့ဆိုရမှာပေါ့အဘိဓာန်ပညာကိုပြပမှာစနစ်တကျလေ့လာခဲ့တဲ့ဆရာဦးဝန်ကဦးဆောင်ပြုစုတာမို့ပါဒါပေမဲ့အဘိဓာန်ပြုစုတဲ့အလုပ်ကလွယ်တာမှမဟုတ်တာအခရာစဉ်အပြည့်အစုံပြုစုလို့မပြီးခင်ဒီအလုပ်ကိုဆရာရက်ဆိုင်လက်ရပါတယ်။စာအုပ်ထုတ်ဝေရေးအနေနဲ့တာဝန်ယူခဲ့တဲ့အထက်မှာပညာပရိသတ်စာဆောင်တွေထုတ်ဝေနိုင်ခဲ့တာပြောစမှတ်ပြုစရာပါ။အဲ့ဒီစာဆောင်တွေကအဖြိုဖျက်ခံလိုက်ရတဲ့မြန်မာနိုင်ငံသူတေသနဂျာနယ်တွေကိုအတန်အသင့်အစားထိုးပေးနိုင်လို့ပါ။သူတေသနစာဆောင်ဆိုတာကအရေးတူပညာရှင်အချင်းချင်းကထောက်ခံချက်ပုံနှိပ်ဖို့သဘောတူချက်ပေးထားတဲ့စာမူတွေကိုပုံနှိပ်ဖို့ပြမှအရေးမီစမ်းမီသူတေသနစာဆောင်ခေါ်နိုင်တာ။ပညာပရိသတ်စာဆောင်ဟာဝိစာသိပ္ပံသူတေသနစောင်းမတွေကိုစနစ်တကျပုံနှိပ်ထုတ်ဝေနိုင်ခဲ့တဲ့စာဆောင်ပါဒီလိုသူတေသနစာဆောင်မျိုးထုတ်ဝေတဲ့အလုပ်ဟာတော်ယုံတန်ယုံပညာအင်အားနဲ့မဖြစ်နိုင်ပါဘူးနောက်တော့တက္ကသိုလ်ပို့ချစာစဉ်တွေထုတ်ဝေပေးနိုင်ခဲ့တာလေဘာသာပြန်တဲ့စာအုပ်ထုတ်ဝေဌာနအတွေ့ဂုဏ်ယူစရာပါအဝေးတင်တက္ကသိုလ်ရေလို့စားဖွင့်တော့စားတင်သားတွေသုံးဖို့စားဥစ္စာတန်းကအရေးတကြီးလိုလာပါပြီရေးတာတော့တက္ကသိုလ်ပညာရပ်ဌာနတွေကတာဝန်ယူရေးတာပေါ့ပုံနှိပ်ဖို့ကြဒီဌာနကိုပဲအားကိုးရတာအဲ့ဒီလောက်တက္ကသိုလ်အတွေ့အရေးပါခဲ့တဲ့ဌာနကြီးတဲ့ရင်စုစမြုပ်စာပြောက်ခဲ့တာကြပါပြီဆရာကြီးဦးဝန်အစဦးတင်အေးဦးတင်လှဦးကျော်အောင်ဦးမင်းကျော်ဆရာတင်မိုးတို့စီပင်တိုက်မြင့်အောင်ဝိုင်းဝန်းပြုစုခဲ့တဲ့တက္ကသိုလ်ဘာသာပြန်နဲ့စာအုပ်ထုတ်ဝေရေးဌာနရှိလေတဲ့ဆိုတာ ကိုမသိသူတွေအများအပြားရှိနေပါပြီ။ဒီဌာနအမည်နာမတိန်ခေါ်တော်ရတဲ့အကြောင်းတွေထဲမှာစစ်အာဏာသိမ်းခေါင်းဆောင်ကြီးတဦးရဲ့အာဃာတဟာဗဒနာကြတဲ့အကြောင်းတစ်ကြောင်းဖြစ်နေမယ်လို့ယူဆပါတယ်။ဆရာမင်းသူဝန်ကိုဆရာစာဖတ်မိသူတိုင်းကတလိတစားရှိကြပြီမယ်။အာဏာသိမ်းခေါင်းဆောင်ကြီးကဆရာကိုမကြက်တကြက်ပေါင်းမှုလို့ကိုမှုန်ချိုးမြစ်ချိုးနှုတ်စည်းမဆောင်ပြောခဲ့ဆိုခဲ့သေးတာပဲ။အာဏာရှင်ခေတ်တဘာဝတစ်ခုကပေါင်းတော်ညိတ်စိတ်တော်တည်ရတာ။ခေါင်းဆောင်လုတဲ့လူကမလိုမလားမကြီးမညိုအမျက်တုံနေပြီဆိုတော့ဘဲနောက်လိုက်ကဆရာကိုရောဆရာဌာနကိုရောချင်းကပ်ရဲမှာလေဖုတ်လေတဲ့ငပိရှိတယ်လို့ထင်ခဲ့ပုံတော့မရပါဘူးအခု69နှစ်ပြည့်အခမ်းအနားနဲ့အတူစခန်းပြန်ထလာနိုင်ပြီလို့ထင်ပါတယ်ဒါလေဆရာကြီးရဲ့သားကတမရအရာရလာလို့စေးဘော်ကြောပဲ့လုတာမဖြစ်စေချင်ပါဘူးတက္ကသိုလ်ဘာသာပြန်နဲ့စာအုပ်ထုတ်ဝေရေးဌာနနလန်းထူလာအောင်ဝိုင်းဝန်းကြရမှာကပညာရေးလောကသားတိုင်းရဲ့တာဝန်လို့ယူဆကြောင်းပါစာပေမြင့်ပြီးလူမျိုးတင်ပါစေ